ကမ္ဘာတဝန်းရုရှားရဲ့မတ်သမားတဲ့လုပ်ရပ်တွေကိုတုံ့ပြန်ဖို့ဆိုပြီးရုရှားနိုင်ငံကလူပုတ်ကိုရင်းနဲ့ကုမ္ပဏီစုစုပေါင်း38ခုကိုအရေးယူတန်းခတ်လိုက်ကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။အရေးယူတန်းခတ်ဖို့ကြေညာလိုက်တဲ့အထက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကမဟာမိတ်အလူမီနီယံလုပ်ငန်းရှင်အိုလက်ဒီရီပတ်စကအပါအဝင်ရုရှားနိုင်ငံကဩဇာအရှိန်အဝါကြီးမားသူလူပုတ်ကို9ဦးနဲ့သူတို့ပိုင်ဆိုင်ထိချုပ်ထားတဲ့လုပ်ငန်း12ခုကိုပါဝင်ပါတယ်။ရုရှားအစိုးရအစင်မြေအရာရှိ19ဦးနဲ့နိုင်ငံပိုင်လက်နက်ကုန်သွယ်ရေးကုမ္ပဏီတခုကိုလည်းအရေးယူသွားမှာပါ။တန်ခတ်မှုတွေဟာဖြစ်စဉ်တစ်ခုပြဿနာတစ်ခုအပေါ်တုံ့ပြန်တာမျိုးမဟုတ်ပဲကမ္ဘာ့သမားရုရှားအစိုးရရဲ့ကောက်ကျစ်တဲ့လုပ်ရက်တွေအပေါ်ခြုံငုံပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းလဲအမေရိကန်တာဝန်ရှိသူတွေကပြောပါတယ်တန်ခတ်မှုတွေနဲ့ပတ်သက်လို့သတင်းထောက်တွေကိုရှင်းလင်းပြောဆိုရမှာတော့ရုရှားနိုင်ငံကခရိုင်းမီးယားကိုသိမ်းပိုက်ပြီးယူကရိန်းအရှေ့ပိုင်းမှာမတည်မငြိမ်ဖြစ်အောင်လုပ်ခဲ့တာပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာသမ္မတဘရှာအယ်အာဆတ်အစိုးရကိုအားပေးထောက်ခံနေတာအင်တာနက်ပေါ်မှာမတမတဲ့လုပ်ရက်တွေဆက်လက်ကျူးလွန်နေတာအနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဆက်လက်တိုက်ခိုက်နေတာတွေကိုအမေရိကန်တာဝန်ရှိသူတွေကရည်ညွှန်းပြောဆိုခဲ့ကြတာပါရုရှားအစိုးရကကမ္ဘာတဝန်းမှာမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေကိုအဆုံးသတ်အောင်လို့ရုရှားနိုင်ငံကဩဇာအရှိန်အဝါကြီးမားသူတွေအနေနဲ့ကြိုးပမ်းတင်ကြောင်းလဲပြောဆိုခဲ့ပါတယ်